အခုဆိုရင်မြန်မာနိုင်ငံပြည်သူအများစုနှစ်သက်ကူးသကြံပွဲဆင်နွှဲနေကြပြီဖြစ်ပါတယ်။သကြံပွဲတော့ကာလကိုနေထိုင်ရနေရာမှာပဲသကြံပွဲဆင်နွှဲနေကြသူတွေရှိသလိုအလုလုကရနေရာကနေဇာတိချက်ကျွေမွေးရမည်ပြန်သူတွေလည်းပြန်ကြပါတယ်။တချို့ကတော့ပြည်တွင်းပြည်ပခီးထွက်သူထွက်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်သကြံတွင်းကာလဟာမြန်မာပြည်သူတွေအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေဥပုသ်သီလစောင့်တည်ကြအနားယူကြပျော်ကြရွှင်ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး။ဒါပေမဲ့အကြောင်းမျိုးကြောင့်တကြံပြောပွဲမစင်နှဲနိုင်ကြသူတွေမပြောရွှင်နိုင်ကြသူတွေလည်းရှိနေပါသေးတယ်။ခုဒီပတ်အဲ့ဒီကြောင်းတင်ပြသွားပါမယ်
။တကြံတွင်းပျော်ရွှင်မှုမရနိုင်တဲ့အထက်ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်နေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။အချို့တိုက်ပွဲတွေမှာနှစ်ဖက်အသေးပြောက်များပါတယ်။အခုနောက်ဆုံးဧပြီလ9ရက်နေ့ကအေအေတပ်ဖွဲ့ကနေရခိုင်ပြည်နယ်မြအူးမြို့နားကအမှတ်37လုံခြုံရေးရဲတပ်ဖွဲ့ဌာနချုပ်ကိုဝင်ရောက်တိုက်ခိုက်တဲ့ပြစ်စင်မှာနှစ်ဖက်တေဆုံးဒဏ်ရာရရကြုံမကရဲတပ်ဖွဲ့ဝင်မိသားစု9ယောက်အေအေတပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်တိုက်ပွဲဖြစ်ပွားရနာဂျေးရွာတီရွာကရွာသား20ကျော်ကိုမတင်ကားလို့ဆိုပြီးတပ်မတော်ရဲ့ဖမ်းဆီးခေါ်ဆောင်သွားတာခံရပါတယ်လက်တလောပြစ်စင်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားတွေအများစုနေထိုင်တဲ့မြို့နယ်၅ခုမှာညမထွက်ရအမိန့်ထုတ်ထားပါတယ်။အရင်ကမောင်းတော့ခရိုင်ဧရိယာတစ်ခုတည်းညမထွက်ရအမိန့်ထုတ်ထားရကနေအခုနောက်ထပ်၅မြို့နယ်တိုးလာတာဖြစ်ပါတယ်။တိုက်ပွဲတွေဖြစ်နေတာဖြစ်စဉ်အတွင်းအရက်သားတွေတေးကြီးဒဏ်ရာရမှုတွေလည်းရှိလာနေတာကြောင့်ဘေးလွတ်ရာထွက်ပြေးခိုလုံနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာလည်း2000ခွဲကျော်သွားပါပြီ။တိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှဒေသခံတွေလုတ်ကင်စားတောက်ရတာသွားရလာရတာအခက်အခဲဖြစ်စေပါတယ်။ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုမရှိကြတော့ပါဘူး။တိုက်ပွဲတွေရဆိုင်ကြဖို့ပဲဆန္ဒရှိနေကြတာပါ။စစ်ပွဲတိုက်ရိုက်ဖြစ်ပွားတာမရှိပေမဲ့လည်းဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့စစ်တွေလိုမြို့ကြီးပြကြီးကရခိုင်တိုင်းရင်းသားတွေကလည်းအခုနှစ်တကြံကိုပျော့ပျော့ပါပါဆင်နွှဲတာမျိုးမလုပ်ကြတော့ဘဲအချင်းယုံကြီးတော့ဘဲဖျက်ဆီးနေကြတာမြင်တွေ့ကြရပါတယ်
။တကြံမှာနောက်ထပ်ပျော်ရွှင်မှုမရတဲ့လူတွေကတော့ဆန်ကုန်တွေတွေပွဲစားတွေစပားဆိုင်တောင်သူတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပားအသင်းချုပ်ကထုတ်ပြန်ပေးတဲ့စာရင်းတစ်ခုအရအခုနှစ်ပြည်တွင်းမှာပြည်ပပို့မဲ့ဆန်တန်ကြီးနှစ်သန်းနီးပါးလောက်ပိတ်မိနေတယ်လို့ဆိုပါတယ်။နေဇာကနေတိယုတ်ပြည်ပဲပို့မဲ့ဆန်တွေဟာခါတိုင်းနှစ်တင်နဲ့မတူတိယုတ်ပဲအချမ်းမှာအဖမ်းဆီးတွေကြားနေလေတော့တိယုတ်ကုံတွေတွေကမွေတော့ပဲမြန်မာနိုင်ငံထဲမှာပဲကြံနေတာပါအဲ့ဒီထဲမှာပြောင်းလို့အခြားသီးနှံတွေလည်းပါပါတယ်မြန်မာဆွေရကထုတ်ပြန်တဲ့ကုံတွေရေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီချက်မှန်ကန်ကြောင်းတွေ့နိုင်ပါတယ်မူဆယ်နေဇာကုံတွေရေးမှာအခုနှစ်2018-19 6လတာကာလကုံတွေမှုပမာဏဟာအရင်နှစ်ကာလတူကုံတွေမှုပမာဏထက်အများကြီးလျော့ကျခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ300နီးပါးယော့နေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်နှစ်တန်းနဲ့ပြောင်းနေပိတ်မိနေတာရဲ့အဖြေပါပဲ
။အဲ့လိုစံတန်ချိန်နှစ်တန်းလောက်ပိတ်မိနေတဲ့အချိန်လယ်သမားတွေစိုက်တဲ့ရက်90စပားတွေလည်းပေါ်နေပါပြီ။ဒီတစ်ခါစပားပေါ်စားအချိန်စပားဆေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူး။ဈေးကောင်းမရတဲ့အပြင်တင်းတရာကိုကြက်5သိန်းအောက်ကျဆင်းသွားမယ်အလားအလာလေးတွေ့မြင်နေကြရပါတယ်။အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေစားစရိတ်တောင်မကာမိပဲအရှုံးပေါ်နိုင်ပါတယ်ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပားအသင်းချုပ်ကနေကုန်တယ်ရီအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပားတင်းတရာကိုအနည်းဆုံးကျပ်ငွေ5သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာတွေလည်းထုတ်နေရပါတယ်ပြောရရင်အခုနှစ်တကြံဟာနေဆက်ကနေတရုတ်နိုင်ငံနဲ့ဆန်တင်ပို့တဲ့ကုန်တယ်ရီပွဲစားတွေစပားဆိုင်တောင်သူတွေအပြည့်အဝပျော်ရွှင်နိုင်တဲ့နှစ်တစ်နှစ်မဖြစ်ခဲ့ပါဘူးအခုနှစ်တကြံပျော်ရွှင်မှုမရနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံတဝန်းကဒုက္ခသည်တွေလည်းပါဝင်ကြပါဗျ။အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါဗျ။အရေးအတွက်ဟာရော့သွားတယ်ရဲ့လို့မရှိတိုးပြင်းရင်းတိုးလာနေပါဗျ။2011ခုနှစ်မှာတကြော့ပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည်အရေးအတွက် 8,000 9,000 အထိရောက်သွားခဲ့ပြီးအခုနောက်ပိုင်း 5,000 6,000 လောက်ကျန်မယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့2018နှစ်လေကစ တက်မရော်တိုင်းသားလက်နက်ကိုက်တချို့သုံးဖွဲ့ဆိုင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တိဘောဘက်မှာလည်းဒုက္ခသည်တွေတိုးလာနေပြီးသူတို့လည်းတကြံကိုဆင်နွှဲနိုင်ကြမှာမဟုတ်ပါဘူး။အလားတူရခိုင်ပြည်နယ်မှာလည်းလက်တလောအေးအေးနဲ့တိုက်ပွဲကြောင့်ရခိုင်တိုင်းသားဒုက္ခသည်နှစ်တောင်းခွဲကျော်လာနေတယ်လို့2019ခုနှစ်ဘာသာရေးလူမျိုးရေးစံနဲ့အကြံဖတ်မှုတွေဖြစ်ပွားပြီးနောက်ပိုင်း
စစ်တွေအေရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရမပြောင်းနိုင်သေးပါဘူး။အလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်သလိုဖြစ်နေမှာပါ။ဒီဘက်ကတူးချင်းအနေနဲ့ပြောရမယ်ဆိုရင်တကြံမတိုင် တရားရုံးကမတရားအသိဆက်သွယ်မှုဥပဒေပုံမှန်18နှစ်နဲ့ထောင်ဒဏ်2နှစ်စီချမှတ်တာခံလိုက်ရပါတယ်တရားအကျိုးနဲ့မတိုင်ခင်အေဘီလာ12ရက်နေ့မှာတော့ဒရိုက်တာမင်းထင်ကိုကိုကြီးကိုတမတော်ကနေဆွဲထားတဲ့ပုံမှန်55ကကြီးအတွက်အာမခံမပေးပဲအင်းစိန်ထောင်အချုပ်ဆောင်ကိုပို့တာခံလိုက်ရပါပြီသူတို့တွေကတော့တရားကိုထောင်ထဲကနေပဲဖျက်ဆီးရအောင်မှာပါဒီလိုတရားကာလအများစုကလို့ပျော်ရွှင်မှုမရကြတဲ့သူတွေအများကြီးရှိနေပေမဲ့အချင်းကြခံရမဲ့ကာလတစ်ခုကြာနေသေးတဲ့အချင်းသားတွေရက်ပိုင်လပိုင်အတွင်းလွတ်မြောက်တော့မဲ့လူတွေကိုစုပြီးဧပြီ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအချင်းတော်အသီးသီးကနေလွှတ်ပေးလိုက်တာတခုကတော့အခုနှစ်ကြံအတွက်တည်ငောင်းတစ်ခုဖြစ်ခဲ့တယ်လို့သက်ဆိုင်ရာကာယကံရှင်တဲ့မိသားစုဝင်တွေကိုပျော်ရွှင်စေတဲ့ကြံချင်းခါဖြစ်စေခဲ့ပါကြောင်းတင်ပြလိုက်ရပါတယ်